မြန်မာနိုင်ငံရဲ့ငွေကြေးစနစ်ပြုပြင်ပြောင်းလဲနိုင်ဖို့အတွက်အခုရက်ပိုင်းတွေအတွင်းနေပြည်တော်မှာရှိတဲ့အစိုးရအရာရှိတွေနဲ့မြန်မာနိုင်ငံဘဟုဘဏ်ကတာဝန်ရှိသူတွေနိုင်ငံတကာကကျွမ်းကျင်သူပညာရှင်တွေတွေ့ဆုံပြီးအလုပ်ယုံဆွေးနွေးပွဲတွေနဲ့အပြန့်အလန့်ဆွေးနွေးမှုတွေလုပ်ဆောင်နေကြပါတယ်။မနေ့တော့ကလည်းမြန်မာနိုင်ငံဘဟုဘဏ်ကလက်ရှိတာဝန်ရှိသူတွေနဲ့ဂျန်ဘေးဖွဲ့ဝင်တွေဟာIMF နိုင်ငံတကာငွေကြေးရံပုံငွေအဖွဲ့ကတာဝန်ရှိသူတွေပြီးတော့အိန္ဒိယနိုင်ငံတွေကဘဏ်လုပ်ငန်းရှင်တွေနဲ့နေပြည်တော်မှာအလုပ်ယုံဆွေးနွေးပွဲတစ်ခုပြုလုပ်ခဲ့ကြပါတယ်။ဒီကြောင်းဆောင်ကိုတော့ဘန်ကောက်ကနေဆက်သွယ်စုံစမ်းထားတဲ့ကျမတို့ရဲ့ဝိုင်းတော်သားကိုဇော်ဝင်းလှိုင်ကပဲဆက်ပြောပြပါလိမ့်မယ်ရှင်
။ဟုတ်ပါတယ်။မြန်မာနိုင်ငံမှာသမ္မတဦးသိန်းစင်ဦးဆောင်တဲ့အစိုးရတက်လာပြီးတဲ့နောက်ပိုင်းနိုင်ငံရေးနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေကိုလှုပ်ဆောင်လာခဲ့တာပါ။ဒါပေမဲ့မြန်မာနိုင်ငံရဲ့စနစ်မကျတဲ့နိုင်ငံခြားငွေလဲလှယ်မှုစနစ်ကြောင့်ပြည်ပနိုင်ငံတွေနဲ့စီးပွားရေးလုပ်ကိုင်တဲ့နေရာမှာအစီအငေါ်မတည့်မှုတွေဖြစ်နေတာကြောင့်ငွေကြေးနဲ့ဆိုင်တဲ့ပြုပြင်ပြောင်းလဲမှုတွေလည်းလှုပ်ဆောင်ဖို့လိုအပ်တဲ့အကြောင်းအစောပိုင်းကတည်းကပညာရှင်တွေကထောက်ပြပြောဆိုနေကြတာဖြစ်ပါတယ်။အခုအချိန်မှာတော့အဲ့ဒီလိုပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နိုင်မှုအတွက်အစိုးရဘက်ကပြင်ဆင်မှုတွေလုပ်နေတာကိုတွေ့ရတယ်လို့ဒီကနေ့နေပြည်တော်မှာကျင်းပခဲ့တဲ့အလို့ယုံဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ MDRI မြမဖွံ့ဖြိုးတိုးတက်ရေးအရင်းအမြစ်အဖွဲ့ကသူတည်တည်ဦးတမောင်တန်းကပြောပြပါတယ
်။ဟိုနားထောင်နေကြတာနားထောင်နေကြတယ်ပေါ့နော်။ပြောင်းလဲပြင်ပြောင်းလဲအတွက်စဉ်းစားဖို့အတွက်နားထောင်နေကြတယ်လို့ယူဆလို့ရပါတယ်။ဟိုအစိုးရဘက်ကဒီအရာရှိကြီးတွေရောပေါ့နော်။အဲလိုလာတဲ့ခါတိုင်းမှာပညာရှင်တွေကလည်းတက်ဆိုင်ရာအဆုံးဖြတ်ပေးနိုင်တဲ့ဝန်ကြီးတွေလည်းဖြစ်ကြပါတယ်။ဒီပူရအားဖြင့်ဒီဝန်ကြီးတွေနဲ့တွေ့ဆုံတဲ့အခါမှာပြင်ပြောင်းလဲကိစ္စတွေကိုကြိုးတက်ကြတာများပါတယ
်။အခုဆိုရင်အစိုးရအသစ်တက်လာပြီးတာတစ်နှစ်ခွဲကျော်နည်းနည်းနားကပ်လာပြီးဖြစ်တဲ့အတွက်ငွေကြေးဆိုင်ရာပြင်ပြောင်းလဲမှုတွေဘယ်တော့အကောင့်ထဲပေါ်မလဲဆိုတဲ့အပေါ်မြန်မာနိုင်ငံအတွင်းကစီးပွားရေးလုပ်ငန်းရှင်တွေကစောင့်မျှော်နေကြတာဖြစ်ပါတယ်။ငွေကြေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုအတွက်ကတော့မြန်မာနိုင်ငံအတွင်းကလုံနိုင်ကိုင်နိုင်ရေးအပေါ်မှာလည်းမူတည်နေတာကြောင့်အခုလိုကြာနေတာဖြစ်နိုင်တယ်လို့နိုင်ငံတကာပညာရှင်တွေကသုံးသပ်ကြတယ်လို့လည်းဦးတမောင်တန်းကဆက်ပြောပြပါတယ်
။အဲ့ဒီကိစ္စတွေတချို့ IMF ကရာရှိတချို့နဲ့စကားပြောဖြစ်တယ်ပေါ့နော်။အဲ့ဒီအခါမျိုးမှာဆိုရင်တော့သူတို့ပြောတာကတော့အဓိကပြဿနာကစွမ်းဆောင်နိုင်ရည်နဲ့လုံရည်ကိုင်ရည်ပေါ့။လုံနိုင်ကိုင်နိုင်ရည်ပေါ့နော်။စောစောအခေါက်တဲ့ format ကိစ္စတွေကိုလုံးနိုင်ငံတိုင်းကြီးကိုမြင့်တင်ပေးဖို့လိုတယ်ပေါ့လေဆိုတော့အဲ့ဒီအတွက်အချိန်ဆောင်ရတာတွေလည်းရှိတယ်လို့သူတို့ကပြောတယ်နော်အဲ့တော့တစ်ခါလေကျတော့ဘယ်လိုပြောမလဲနိုင်ငံရေးစိတ်ဆန္ဒဆိုတဲ့ပြဿနာတဲ့ခါလေကျတော့လုံဖို့ကင်ဖို့အတွက်လုံတော့ကင်တတ်ရှိဖို့လုံရီကင်ရှိဖို့ဆိုတဲ့ပြဿနာတွေကလည်းဘာမှပြရင်ဆိုင်နေရပုံရတယ်လို့နားလည်ရတာပေါ့နော်ဆိုတော့ကျွန်တော်တို့ကတော့အဲ့လိုဘေးကနေကြည့်ရတဲ့လူတယောက်အနေနဲ့ပြောရတာပါအဲ့တော့ဒါတဲ့ပိုတဲ့ပြဿနာတွေလည်းရှိရင်ရှိမှာပေါ့
ပြုပြင်ပြောင်းလဲမှုတွေကိုနိုင်ငံရေးအရကြည့်မယ်ဆိုရင်တော့လက်ရှိသွားနေတဲ့အရှင်ဟာအားရစရာမရှိဘူးလို့ထင်မြင်ယူဆနိုင်ပေမဲ့လက်ရှိမြန်မာနိုင်ငံအတွင်းမှာပြုလုပ်နေတဲ့ပြုပြင်ပြောင်းလဲမှုအရှင်ဟာနိုင်ငံတကာစာချုပ်စံချုပ်အနေနဲ့ကြည့်မယ်ဆိုရင်အတော်လေးများနေတာကိုတွေ့ရတယ်လို့လည်းတချို့ကျွမ်းကျင်သူတွေကသုံးသပ်ကြတယ်လို့ဆိုပါတယ်နေပြည်တော်မှာကျင်းပခဲ့တဲ့အလို့ယုံဆွေးနွေးပွဲကိုတော့ IMF နိုင်ငံတကာငွေကြေးရံမုံငွေအဖွဲ့ကတာဝန်ရှိသူတွေအပြင်ဒေတာရင်းကဘဏ်လုပ်ငန်းရှင်တွေကျွမ်းကျင်သူတွေတက်ရောက်ဆွေးနွေးခဲ့ကြတာပါ
IMF ပညာရှင်တွေပါတယ်မလေးရှားကဘူဘန်ကပညာရှင်တွေပါတယ်ထိုင်းဘူဘန်ကနဲ့ထိုင်းနိုင်ငံငွေကြေးဖွဲ့စည်းတွေကတော့ဒီအရာရှိကြီးတွေပါကြတယ်ပေါ့နော်ဥဆောင်နေကြတဲ့သူတွေတော်တော်များများပါကြတယ်ပေါ့ဆိုတော့တို့ရောတို့တွေ့ကြုံနေပြောတယ်ပေါ့လေအဲတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နော်ဘာလို့စဉ်းစားသင့်လဲဆိုတာလေးကိုပြောသွားတာလေးရှိပါတယ်အဲဒါတော့ရှိဘူးဘလို့ဆက်သွားရင်ကောင်းမယ်ဆိုပြီးတော့ပြောတဲ့ချက်တွေရှိပါတယ်နော်ဒီမှာတော့ဘူဘန်အရာရှိတွေတော်တော်များများတယောက်ကြတယ်။နောက်ပြီးတော့ဘူဘန်ရဲ့အကြံပေးအဖွဲ့ပေါ့နော်။အကြံပေးအဖွဲ့ကပညာရှင်တွေတော်တော်များလည်းအရင်တော့ကျွန်တော်တို့ဘူဘန်မှာတာဝန်ထမ်းဆောင်ခဲ့ဘူးတဲ့။တချို့ကလည်းစီးပွားရေးတက္ကသိုလ်တွေမှာတာဝန်ထမ်းဆောင်ခဲ့ကြဘူးတဲ့။ဒီပညာရှင်တွေပေါ့နော်။သူတို့လည်းတော်တော်များများတယောက်ကြတာကိုတွေ့ရတယ်ပေါ့နော်။အဲအထူးသဖြင့်သူတို့လည်းပါဝင်ဆွေးနွေးကြတာတွေတွေ့ရတယ
်။ MDRI မြမဖုံမျိုးတိုးတက်ရေးအရင်းမြစ်အဖွဲ့ကသူတေတီဥတမောင်တန်းပြောပြခဲ့တာပါ။လက်ရှိသမရဦးသိန်းစင်အစိုးရဦးဆောင်ပြုလုပ်နေတဲ့နိုင်ငံရေးနဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုအပေါ်ရေးပုအားအဖြစ်တော့ပြည်ထောင်စုရှိတဲ့အတိုက်ခံနိုင်ငံရေးအသံဝန်ကထောက်ခံထားကြတာပါ။ဒါပေမဲ့တစ်ဖက်မှာပြုပြင်ပြောင်းလဲမှုအရှိန်နှင်းနေတာနဲ့သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာကဏ္ဍတွေမှာပြုပြင်ပြောင်းလဲမှုတည်တည်တသာဖြစ်ပေါ်မလာသေးတဲ့အပေါ်ပြည်ရင်းရောပြည်ပကပါထောက်ပြပြောဆိုနေကြတာဖြစ်ပါတယ်ခင်ဗျာ။